မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးယန္တရား WIWM အတွက်လာမယ့်2020ပြည့်နှစ်ရန်ပုံငွေရထားချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကနေပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကအထွေထွေညီလာခံရဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်ဒါပေမဲ့ IWM အတွက်ရန်ပုံငွေရထားချက်ကိုမြန်မာဘက်ကကန့်ကွက်လိုက်ပြီးဒီအသုံးစရိတ်တွေကိုလက်ရှိဆောင်ရွက်နေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်မှာသုံးဖို့လေကုလသမဂ္ဂဆိုင်ရာမြန်မာတန်ဖွဲ့ထိပ်တန်းတာဝန်ရှိသူတို့ကတိုက်တွန်းလိုက်ပါတယ်။မတ်တင်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။ကုလသမဂ္ဂရဲ့လက်ရှိစုံစမ်းစစ်ဆေးရေးမစ်ရှင်၃ခုထဲမှာမြန်မာအရေးပါဝင်ပါတယ်။မြန်မာအစ္စလာမ်အစိုးရ IS အဖွဲ့နဲ့ဆီးရီးယားအရေးစုံစမ်းရေးကုလသမဂ္ဂမစ်ရှင်၃ခုအတွက်လာမယ့်2020ပြီးနှစ်ရန်ပုံငွေအဖြစ်ဒေါ်လာ18.8တန်းရန်ပုံငွေရထားကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်က84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံရဲ့အင်ကာနီကကျင်းပတဲ့စီမံခန့်ခွဲမှုနဲ့အသုံးစရိတ်ဆိုင်ရာ Fifth Committee မှာတင်ပြသွားပါတယ်
United Nations is currently operating three investigative mechanisms covering Myanmar,
ကုလသမဂ္ဂနဲ့လက်ရှိမှာစုံစမ်းရေးရန်ရာ၃ခုဆောင်ရွက်နေပါတယ်။မြန်မာ၊အစ္စလာမ်နဲ့အစွန်ရောက် IS နဲ့ဆီးရီးယားအရေးလိုဖြစ်ပါတယ်။အထူးလေးဒီလာကန်ရဲ့တောင်းဆိုခြင်းနဲ့အညီကျွန်တော်တို့အနေနဲ့ဒေါ်လာ18.8တန်းအဆိုပြုပါတယ်
။မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ IIM ကတော့မြန်မာနိုင်ငံတွင်းစိုးရွားတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုရာဇဝတ်ကြောင်းအရာအယူယူတရားဆွဲဆိုနိုင်ရေးအဓိကဆောင်ရွက်တဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံတွင်းရိုဟင်ဂျာနဲ့တခြားလူမျိုးစုလူမျိုးတွေအပေါ်လူ့ခွင့်ရေးချိုးဖောက်မှုတွေကိုအရေးယူနိုင်ဖို့ဒီအဖွဲ့ဖွဲ့စည်းမှုကို2018ခုနှစ်စက်တင်ဘာလ29ရက်နေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကအတည်ပြုဆုံးဖြတ်ခဲ့တာပါ။ဒီအဖွဲ့အတွက်အသုံးစရာချထားပေးမှုကဆုံးပြမှုတက်တက်တာဖြစ်တယ်လို့နယူးယောက်ကုလသမဂ္ဂဆိုင်ရာဒုတိယအမြေခံကိုယ်စားလှယ်တန်မတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာအခုလိုကန့်ကွက်ပါတယ
် It is a waste such disproportionate spending for Myanmar should rather be used to
မြန်မာနိုင်ငံအတွက်အထူးအစားမမျှမတသုံးစွဲနေတာတွေကိုလက်ရှိကြိုးပမ်းနေတဲ့ဌာနပြန်ရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်အသုံးပြုတင်ပါတယ်သက်ဆိုင်ရာနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုမပါတဲ့ရန်တရားအနေနဲ့လက်စုပ်လက်တိုင်ရလက်မျိုးထွက်လာမှာမဟုတ်ပါဘူးလို့ပြောဆိုသွားတာပါကျူးလွန်မှုတွေအတွက်တာဝန်ယူမှုတာဝန်ခံမှုဆိုတာကိုမြန်မာအစိုးရဘက်ကဆန့်ကျင်နေတာမဟုတ်ဘဲရခိုင်ပြည်နယ်တွင်ပြည်ထနာတွေကြောင့်ထိခိုက်ရသူအလုံးကိုထောက်ထားဆန္ဒကြောင်းတန်မှတ်ကြီးဒေါ်မွှေးမွှေးခိုင်ကကော်မတီမှာတင်ပြပါတယ်မြန်မာနိုင်ငံတွင်ကျူးလွန်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမြန်မာဘက်ကကိုယ်တိုင်ဆောင်ရွက်နိုင်စွမ်းရှိတာကြောင့် IIMM မလိုအပ်ဘူးလို့လည်းတန်မတ်ကြီးက VOA ကိုပြောပါတယ်
။ကျွန်တော်ကတော့ဒီ IIMM ကိုပေါ့နော်ဒါလူ့ခွင့်ရေးကောင်စီကနေသူကပြန်လိုက်ပြီးခွဲခြားဆက်ဆံနေဒီခွဲခြားဆက်ဆံနေဆုံးဖြတ်ချက်ကနေပေါ်ထွက်လာတဲ့တက်တောင်လို့ဒီငွေစပြီးထူထောင်စင်ကလေးကမြန်မာနိုင်ငံလဲမခံရဘူးလို့လည်းပြောခဲ့ပါတယ်။အဲ့ဒါကြောင့်မလို့သူလည်းပူပေါင်းဆောင်ရွက်မယ်မဟုတ်ဆိုတာကိုလည်းအတိအလင်းစင်ညာထားပြီးဖြစ်ပါတယ်။ဒါကြောင့်မလို့လည်းဒီအတွက်ကိုရန်ပုံငွေချရဲဆိုတာကျမတို့ကဟိုပါလဲဟိုကန့်ကွက်ကြရဲပေါ့။ကျမတို့ကဒီလိုပေါ့နော်။ဒီအရေးကိုတာဝန်ခံမှုရှိစေရေးဆိုပြီးတော့ accountability နဲ့ပတ်သက်ပြီးတော့ဒါကိုစုံစမ်းဖို့ပြောရဲ။စုံစမ်းမှုဟိုဒီအဖွဲ့ကိုဖွဲ့ရဲပေါ့နော်။ဒါနဲ့အဲ့လိုဖွဲ့ရဲဆိုတဲ့အခါမှာကျမမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီရန်ဒီယားကခုနှစ်ခုအထက်မနေရှိပါခဲ့ပြီပေါ့နော်။ဒီအခါဘယ်မြန်မာနိုင်ငံတနိုင်ငံလည်းအတွက်ဒီလောက်အများကြီးကုန်ကြခံတယ်။နောက်ဒီကိစ္စကလည်းဒီတာဝန်ခံမှုဆိုတဲ့ကိစ္စမှာလည်းမြန်မာနိုင်ငံအနေနဲ့ကိုယ်တိုင်ကိုယ်ကျလုပ်နိုင်တဲ့ကိစ္စတစ်ခုကို CIIMM ဆိုပြီးတော့ဒါလုပ်တယ်ဆိုတဲ့အခါကျတော့ကျမတို့အနေနဲ့ဒါစံွက်တာပါ
။ဒါပေမဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အစီရင်ခံစာတင်းမှာပါဝင်လာကြောင်း IIM အတွက်ရန်ပုံငွေကတော့အတီဖြစ်သွားတဲ့သဘောလို့လည်းတတ်မှတ်ကြီးကပြောပါတယ်။ရခိုင်ပြည်နယ်တွင်းကရိုဟင်ဂျာမွတ်စလင်တိုင်းနဲ့ချီပြီးအင်္ဂလားဒေ့ရှ်ထွက်ပြေးရတဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရဟာလူမျိုးတုံ့သွားစေဖို့ရည်ရွယ်ချက်ပါတယ်လို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာအဖွဲ့ FFN ကထောက်ပြထားပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်လုံခြုံရေးဆိုင်ရာထိပ်တန်းတာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့ရေးယူဖို့တိုက်တွန်းထားတာပါမြန်မာဆွေရဘက်ကတော့FFM အဖွဲ့ရဲ့အစီရင်ခံချက်တွေအလုံးကို ဖက်လိုက်တယ်ဆိုပြီးတော့ပယ်ချထားပါတယ်။ရခိုင်ပြည်နယ်တွင်ကထွက်ပြေးရသူတွေကိုစီးစစ်ပြီးပြန်လက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အခုချိန်ထိလက်မခံပါဘူး။ FFM အဖွဲ့ရဲ့ရှာဖွေတွေ့ရှိချက်တွေကိုဆက်ခံတဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးယန္တရား IIMM ကနိုင်ငံတကာဥပဒေချိုးဖောက်မှုခိုင်မာတဲ့အထောက်အထားတွေကိုတည်ဆောက်မှာဖြစ်ပါလိမ့်ရှင်။